မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအစိုးရဖွဲ့နိုင်တဲ့အဖြစ်နိုင်ခဲ့တဲ့2020ရွေးကောက်ပွဲဟာမဲမတမာမှုတွေရှိတဲ့ဆိုတဲ့ဆွဆွဲချက်နဲ့အစိုးရဖွဲ့နဲ့ NLD ပါတီတာဝန်ရှိသူတွေကိုဖန်ပြီးအာဏာသိမ်းလိုက်တဲ့စစ်တပ်ကိုထောက်ခံသူတွေရဲ့တံပြန်ဆန္ဒပြမှုတွေလည်းအနှင်းငယ်ရှိပါတယ်။ဒါပေမဲ့စစ်တပ်ကိုဆန့်ကျင်သူတွေကနိုင်ငံတော်ကြေကြေပြင့်ပြန့်ဖြစ်နေတာကြောင့်စစ်တပ်ထောက်ခံသူတွေရဲ့ဆန္ဒပြပွဲတွေကပေါ်ပေါ်ထင်ထင်တော့မတွေ့ရပါဘူး။ဆီယနာသိမ်းမှုဆန့်ကျင်ဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့ကစပြီးတော့နှိမ်နှင်းဖြိုခွဲတဲ့အင်္ဂါနေ့မှာပဲရမဲသိမ်းမြို့နယ်ကပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရုံးမှာစစ်တပ်ထောက်ခံပွဲဆန္ဒပြဖို့စီစဉ်နေတယ်ဆိုတော့ဗီဒီယိုတစ်ခုလည်းပေါက်ကြားထွက်လာခဲ့ပါတယ်။အဲ့ဒီဗီဒီယိုထဲမှာတော့ဥဆောင်ပြောဆိုနေသူကသူ့ကိုယ်သူရမဲသိမ်းကပါလို့ပြောဆိုပြီးဆန္ဒပြဖို့အစီအစဉ်တွေကိုပြောနေတာတွေ့ရပါတယ်။ဒါကတော့လူမှုကွန်ရက် Facebook မှာပေါက်ကြားထွက်လာတဲ့ဗီဒီယိုဖိုင်ထဲမှာရမဲသိန်းပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဆိုတဲ့ဆိုင်းဖုတ်ကိုတွေ့ရသလိုတမရော်ကိုပံပိုးပေးချဖို့စီရင်ပြောဆိုနေတာကိုလည်းတွေ့ရပါတယ်။သူတို့ကဗီဒီယိုရိုက်ကူးထားတယ်ဆိုတာကိုတော့သိရှိတဲ့ပုံအနေအထားမတွေ့ရပါဘူး။ဘင်းဒီဘဲအချင်းကဘသူရိုက်ကူးထားတာလဲဆိုတာကတော့ VOA အနေနဲ့ပြီးကြအတည်ပြုချက်မရှိပါဘူးရှင်။